အစ္စရေလ်ခရီးသွားဝင်ကြီးဟိုင်ရန်ကတ်စ်ကဆော်ဒီအာရေဗျကိုအင်္ဂါနေ့ကတွားရောက်ခဲ့ပါတယ်။ဒါဟာအစ္စရေလ်အစိုးရဖွဲ့ဝင်တဦးရဲ့တရားဝင်တန်တမာခီးစဉ်ဖြစ်ဆော်ဒီအာရေဗျကိုပထမဆုံးချိန်တွားရောက်တာဖြစ်ကြောင်းအစ္စရေလ်အစိုးရကပြောပါတယ်။ကတ်စ်ရဲ့ရီယက်ခီးစဉ်မှာကုလသမဂ္ဂရဲ့ကဘာလှည့်ခီးသွားလုပ်ငန်းဆိုင်ရာအခမ်းအနားတစ်ခုကိုတက်ရောက်မှာပါ။ဒီခီးစဉ်အဖြစ်မှာအမေရိကန်ကကြားဝင်နှိမ့်နှိုင်းပေးနေတဲ့ဆော်ဒီအာရေဗျနဲ့အစ္စရေးကြားနှစ်နိုင်ငံဆက်ဆံရေးကိုဖော်ဆောင်ပေးမဲ့သဘောတူညီချက်တရက်ကိုလည်းနိုင်ငံခြားရရှိဖို့ကြိုးပမ်းနေတာပါ Cats ဥပဒေထောင်နဲ့အစ္စရေးကိုယ်စားလှယ်အဖွဲ့ဆော်ဒီအာရေဗျကိုအလဲပတ်ရောက်နေတော့မှာပဲဆော်ဒီအာရေဗျရဲ့ပါလက်စတိုင်းဆိုင်ရာအထူးတန်တမန်အသစ် Nayef El Sudai ဟာအစ္စရေးသိမ်းပိုက်ထားတဲ့ဂါဇာကမ်းမြောင်နောက်ဖက်ကမ်းဒေသကိုပထမဆုံးချိန်တွားရောက်ပြီးသူ့ရဲ့ခန့်အလွာကိုပါလက်စတိုင်းသမ္မတမမူအဘတ်စ်ကိုတင်သွင်းမှာဖြစ်ပါတယ်အစ္စရေးခရီးသားဝင်ကြီးရဲ့ sorry ခီးစဉ်ဖြစ်လာတာကြောင့်အစ္စရေးနဲ့ sorry ကြမှာဆက်ဆံရေးတိုးတက်လာတာကိုပြတ်တနေပါတယ်။ဒါပေမဲ့တစ်ဖက်မှာလည်း sorry arabia ဘက်ကပါလက်စတိုင်းအနာဘိုင်တွေနဲ့လည်းတန်တမာနီးလိုက်ရထိတွေ့ဆက်ဆံနေတာဖြစ်လို့နိုင်ငံခြားဆက်ဆံရေးတိုးတက်ဖို့ကအစ္စရေးနဲ့ပါလက်စတိုင်းကြားဆက်ဆံရေးတိုးတက်ဖို့လိုချောင်းကို sorry ဘက်ကရှင်းရှင်းလင်းလင်းပြတ်တာဖြစ်ပါတယ်။အစ္စရေးပါလက်စတိုင်းပြည်ပခါကိုမျက်မျက်တတဖြစ်ရှင်းခြင်းမရှိဘဲအစ္စရေးကိုတန်တမာရေးရရအသိမှတ်ပြုမှာမဟုတ်ကြောင်းလွန်ခဲ့တဲ့ဆယ်စုနှစ်နှစ်ခုနီးပါးလုံးကသဘောတူညီခဲ့ကြတဲ့အာရဗ်နိုင်ငံတွေထဲမှာဆော်ဒီအာရေဗျလည်းပါပါတယ်ခင်ဗျာ